ဒီနေ့မှာလူငယ်များအတွက်တင်ဆက်ပေးချင်တာကတော့မတ်ကီသီရဲ့နုပြိုသက်တာအတူယူစရာကဏ္ဍပဲဖြစ်ပါတယ
်ဒီတစ်ပတ်နုပြိုသက်တာအတူယူစရာအစီအစဉ်ကနေနေမဝင်ခဲ့သောမဟာလူသားများအကြောင်းတဲကမိုက်ကက်အင်ဂျယ်လိုရဲ့အကြောင်းကိုပြောပြချင်ပါတယ်တကယ်လို့သာတစုံတယောက်သောသူဟာစီစတင်ဖျားเจ้าငယ်လေးရဲ့မျက်နှာချက်နဲ့နာယံတွေကိုကြည့်လိုက်မိမယ်ဆိုရင်ရင်သက်ရှုမောဝယ်ရာကောင်းလာပြီးအသက်ဝင်နေတဲ့အယောင်အသွေးဆုံးနာယံဆေးရည်ပကြီးရုပ်ပုံတွေဟာသူ့အပေါ်ညွတ်ကြလာလူမတက်ဖြစ်လာတာကိုမုတ်ချခံစားလိုက်ရမှာဖြစ်ပါတယ်။ရုံထွက်မရနိုင်လောက်အောင်ညို့ယူဖန်ဆားထားတဲ့ရုပ်ချပုံရိပ်တွေဟာဘာတွေကိုဖော်ကျညွန်ပြနေပါသလဲ။ကဘာဦးချန်းတဲ့ကဖြစ်ရက်ကြီး6ရက်ဟာအမှုပညာလက်ရာတွေအဖြစ်မျက်နှာချက်နဲ့နာယံတွေပေါ်မှာပြေးလွှားလှုပ်ရှားနေကြတယ်။ Hebrew Prophet 9ပါးနဲ့ဖျားမဲ့ Prophet မ5ဦးတို့ဟာလည်းနီဟန်ပုံတရံအမျိုးမျိုးနဲ့ကဲတင်ရှင်မေရှိယအကြောင်းနဲ့ကြွလာတော့မယ့်အချင်းကိုဖော်ပြနေပါတယ်။အကယ်၍သာဒီပုဂ္ဂိုလ်ဟာတဆင့်တက်ပြီးအမှုပညာလက်ရာတွေကိုရှုမြင်ခန်းစားတွေးတော့ကြည့်အောင်မယ်ဆိုရင်ဒီလက်ရာတွေနဲ့အလဲခိအမှုပညာလက်ရာတွေတသိသာသာကွဲပြားနေတာကိုအချင်းတူတူအတွင်းမှာခန်းစားလိုက်ရမှာဖြစ်ပါတယ်။အလဲခိပကြီးလက်ရာတွေမှာအမှုပညာဆံမှုထက်ဝိညာဉ်ရေးကိုပို့ပြီးဖော်ကျူအသားပေးမှုကိုတွေ့နိုင်ပါတယ်။လက်ရှိအစ်စ်အမှန်တယုတ်နဲ့ဝေးကွာတဲ့ရေးဆွဲချက်တွေဟာမှုံမှိုင်းပြီးတယုတ်မဲ့အေးဆက်နေသလိုအမှုပညာနဲ့လောကုတ္တရာကြားကွက်လက်တစ်ခုကိုဖြစ်ပေါ်စေခဲ့ပါတယ်။ဒီကွက်လက်ကိုဖြည့်ဆည်းပေးခဲ့သူတူရှိခဲ့ပါတယ်။ဒီပုဂ္ဂိုလ်ကြီးဟာလူခန္ဓာကိုယ်ကိုခွဲခြားစိတ်ဖြာတဲ့ပညာရက်ကိုအသုံးပြုပြီးအမြင့်မားဆုံးဖန်ဆင်းခံတွေကိုတယုတ်ဖော်ခဲ့တယ်။လူအပါအဝင်တက်ရှိတရဝါတွေရဲ့အကြောအချင်းအယိုးကျွတ်သားစုတွေနဲ့တိတိကျကျတိဆောက်ပြုလုပ်ရေးဆွဲရုပ်လုံးဖော်ထားတဲ့အမှုပညာဖန်တီးချက်တွေကနေနက်နဲလာတဲ့ဖန်ဆင်းခြင်းအနှစ်သာရကိုညွန်ပြခဲ့တယ်လို့ညွှန်းရင်လွတ်မယ်မထင်ပါဘူး။ဒီလိုအစ်စ်သောအမှုပညာဖန်တီးချက်အစ်စ်အစံပြုမှုကြီးဟာနှစ်ပေါင်းများစွာအယိုးဆွဲမိုးတက်နေပြီးဖြစ်နေတဲ့အလဲခိအမှုပညာဖန်တီးမှုလောကကိုတုံလုတ်စီလောက်အောင်ကင်လုတ်ခဲ့ပါတယ်။အဲ့ဒီခေတ်အခါကအမှုပညာဖန်တီးမှုများမှာရှေ့တန်းရောက်နေပါတယ်ဆိုတဲ့ဥရောပတိုက်တခွင်းမှာဖြစ်ပါတယ်။15ရာစု16ရာစုနှစ်တွေအတော်အတွင်းဥရောပတခွင်းမှာညံသစ်ပြန်လဲဆန်းသစ်ကွမျိုးချင်းအေးတော်ပုံကြီးပေါ်ပေါက်ခဲ့ပါတယ်။ကဘာမဆန်တဲ့ရှေ့ဟောင်းလက်တင်ကျမ်းတွေခရစ်ယာန်ဘိုးဘေးကြီးတွေရဲ့ကဗျာရှည်ကြီးတွေကိုလေ့လာစီဘူးခံယူရခြင်းအပေါ်ဂုဏ်ယူရမှုဟာတိတ်ခိမစားပုံရလာပါတယ်။လူသားဆံမှုကိုမေ့နေသလိုဖြစ်နေတဲ့အမှုပညာကဘာဟာမြေကဘာနဲ့ဝေးကွာနေသလိုဖြစ်နေပါတယ်။မိုးကောင်းကင်မှာပဲမစင်တန်ပြန်ဝဲနေတဲ့မဟာကန္နဝင်ဆံမှုတွေအတွင်းမှာဘဝကိုပေါင်းခတ်ထားဖို့တွင်တင်ချက်တွေဟာတမယိုးကြလက်ရှိအစ်စ်အမှန်ဘဝရဲ့အတိတ်ပဲကိုမုံဝါစေခဲ့တယ်။ကောင်းကင်ရွှေပြည်ကြီးနဲ့နှစ်သိမ့်ခန်းဟာလည်းရိုးစင်းလာခဲ့ပြီးဖြစ်ပါတယ်။ဒီတော့ကဘာမြေကြီးနဲ့ကတ်နေပြီးမြေနဲ့တင်းတဲ့လူသားဆံမှုဝါဒလူသားအကျိုးသာဗရဏထားဂရုပြုဝါဒကိုလူသားတွေငတ်မွတ်လာတာမဆန်းဘူးပေါ့ဒီဝါဒဟာဘာသာရေးနိုင်ငံရေးလူမှုရေးယဉ်ကျေးမှုနယ်ပယ်တွေထဲကိုဖြည်းဖြည်းလေးလေးမြန်မြန်ဆန်ဆန်တွန်းတွန်းတိုက်တိုက်ကြိုက်ကြိုက်ဆားဆားလမ်းကြောင်းပေါင်းစုံကနေကိုယ်ဝိုက်စိတ်ဝင်တိုက်ရိုက်ဝင်ရောက်လာခဲ့ပါတယ်ဘယ်နယ်ပယ်မှာပဲဖြစ်ဖြစ်ဘဟုပြုမှုလားရာဟာလူသားအပေါ်မှာပဲကြာရောက်လာခဲ့တယ်။တွေးတော်ခံစားမှုလိုင်းတွေဟာလည်းလူသားအရင်းမြစ်တွေစီကပဲတုံခါထွက်လာပြီးကောင်းငင်ရေးကိုရှေ့ရှုဖို့ညံသစ်ကွတ်မြူလာကြပါတယ်။ရိုးရိုးပြောရရင်အောက်မအပေါ်သို့ဖြစ်ပါတယ်။ဘာသာရေးရဲ့တူရှူပြုမှုဟာပြောင်းလဲလာနေပြီလို့ဆိုနိုင်တယ်။အဲ့ဒီအချိန်ကာလကြီးမှာခရစ်ယာန်အချို့ဟာအသင်းတော်ဘိုးပြုမှုလမ်းစဉ်ကနေအပြီးကိုးခတ်ထွက်ခွာလာခဲ့ကြပါတယ်။ကြမ်းတမ်းပြင်းထန်လာတဲ့လိုင်းလုံးကြီးတွေရဲ့တိုက်ခတ်မှုကြားကနေပြီးတော့မှအဲ့ဒီခရစ်ယာန်အချို့ထဲမှာပုပ်ကိုယ်တူပေါ်ထွက်လာခဲ့ပါတယ်။သူ့ရဲ့အမိအပြည့်အစုံကတော့မိုက်ကယ်အင်ဂျလိုဘိုနာရော့တီပဲဖြစ်ပါတယ်။အီတလီလူမျိုးပကြီးကျော်ဗဘုသမားဘိတုကာပညာရှင်ကဗျာတဲ့စတဲ့ဂုံပုတ်တွေနဲ့မိုက်ကယ်အင်ဂျလိုဟာ1485ခုနှစ် မတ်လ6ရက်နေ့မှာမွေးဖွားခဲ့ပါတယ်။သူဟာနှစ်ပေါင်း60ကျော်မြအီတလီနှုတ်ပညာလောကကိုလွမ်းမိုးပြီးဉာဏ်သစ်ပြန်လဲကုမျိုးချင်းအရေးတော်ပုံမှာအမြင့်မားဆုံးပညာတဲ့အဆင့်ကနေပါဝင်ခဲ့ပါတယ်။သူကိုရုပ်ခန္ဓာနဲ့ဝိညာဉ်ရဲ့လှပညှဉ်းညွတ်မှုကိုတပြိုင်နက်တည်းတွေ့မြင်ခံစားဖော်ပြနိုင်သူရဲ့လို့ဆိုနိုင်ပါတယ်။သူဟာအသက်89နှစ်အရွယ်1564ခုနှစ်မှာကွယ်လွန်ခဲ့ပြီးသူ့ရဲ့ရုပ်ကလတ်ကိုအီတလီပြည်ဖလော်ရင်မြို့မှာရှိတဲ့စန်တာကရိုချီဘုရားကျောင်းထဲမှာမြုပ်နှံခဲ့ပါတယ်။မိုက်ကယ်အန်ဂျလိုရဲ့အနုပညာခံစားဖန်တီးမှုနယ်ပယ်ဟာကျယ်ပြန့်လွန်းလာပါတယ်။သူဟာလှပပြောင်မြောက်တဲ့ကြပြားရှည်ကြီးတွေကိုတီးကုန်းရေးဆက်ဆိုခဲ့ပါတယ်။ပကြီးကျော်ဗဗုသမားဘိတုကပညာရှင်ဆိုတဲ့အရေးအသွေးတွေနဲ့ခစ်တခစ်ကိုတီထောင်ခဲ့သူဖြစ်တယ်။အဲ့ဒီခစ်ကအထွတ်ထိပ်များဖြစ်ကြတဲ့ပုတ်ဟန်မင်းကြီးများတို့ရဲ့လမ်းညွန်အားပေးမှုနဲ့ကဘာကျော်ပကြီးကားတွေဗဗုရုပ်တွေကိုဖန်တီးခွင့်ရခဲ့ပါတယ်။ဒုတိယမြောက်ပုတ်ဟန်မင်းကြီးဂျူးလစ်ရဲ့ကိုပိုင်ဖျားเจ้าငယ်လေးရဲ့မျက်နှာချက်တွေပေါ်မှာစီစေးရောင်စုံရုပ်ပုံတွေရေးဆွဲပေးဖို့သူဟာကံလန်းချင်းခံခဲ့ရပါတယ်1508ခုနှစ်ကနေ1512ခုနှစ်တွေအတွင်းမှာသူဟာသူ့ရဲ့ကဘာကျော်စုပ်ချက်တွေကိုအဲ့ဒီဘုရားကျောင်းငယ်လေးရဲ့နှံရံတွေပေါ်မှာအသေးစိတ်ချေမှုန်းခဲ့ပါတယ်သူ့ရဲ့သားနဲ့ခံစားချက်တရုပ်ဖော်မျိုးစုံနဲ့လူသတ္တဝါဖိုမပုံများတွေဟာဘဝစစ်ကိုနဲ့ရှိုင်းရှိုင်းဖော်ပြထင်ဟပ်စီခဲ့ပါတယ်ဒီလိုသဘာဝကျနာလာပြီးတရုတ်ဖော်ထားတဲ့တမာကျန်းဝင်ဇက်လန်ဇက်ရုပ်တွေဟာအလဲခေအနုပညာဖန်တီးခန်းစားချက်တွေနဲ့ကတော့ဒဇိန်ပြင်ပြင်ဖြစ်နေခဲ့ပါတယ်1534ခုနှစ်မှာတော့မိုင်ကယ်အန်ဂျလိုဟာစိန့်စတင်းချပယ်ရဲ့ဘလင်တော်နောက်ကနံရံပေါ်မှာနောက်ဆုံးတရားစီရင်ခြင်းကိုဖော်ကျူးထားတဲ့ပကြီးပုံတွေကိုချေမှုန်းခဲ့ပါတယ်ဇယိုက်မျိုးစုံရဲ့အလဲဘဟုနေရာကိုယူထားသူကတော့ခရစ်တော်ဘုရားဖြစ်ပါတယ်။လူသားတွေရဲ့အဆုလိုက်အပြုံလိုက်ခိုးခိုးရမယ့်ယုံရင်ဆန်ခတ်နဲ့သွေးပြက်လူကမန်ထိတ်လန့်နေပုံတွေဟာအသက်ဝင်လာပါတယ်။ပုတ်ဟန်မင်းကြီးတတရမြောက်ပေါ်ဟာဒီလက်ရာတွေကိုပထမဦးဆုံးအကြိမ်မျက်ဝါးထင်ထင်မြင်တွေ့လိုက်ရချိန်မှာမူးမိတ်လဲကြမတတ်ဖြစ်ပြီးဒီလိုအထိတ်တလန့်ရေရွတ်တောင်းပန်ခဲ့ပါတယ်။အိုးဖျားရှင်တရားစီရင်ရာနေ့သခင်ကြွလာချိန်မှာကျွန်တော်ကိုအပြစ်တိုင်းမစီရင်ပါနဲ့။တကယ်တရားဟောချက်ကောင်းတပုတ်ကိုပုပ်ယဟန်မင်းကြီးကိုယ်တိုင်နာယူလိုက်ရပါတယ်။နောင်တနဲ့ဆိုင်တဲ့တရားဖြစ်ပါတယ်။ပုတ်ရဲမင်းကြီးဟာဖျားနဲ့လူကြားမှာရှိသူဖြစ်တယ်။ဖျားထက်နှိတ်ကြပေမဲ့လူထက်တော့မြင့်မြတ်တယ်ဆိုတဲ့ယုံကြည်ချက်အတိုင်းပုတ်ရဲမင်းကြီးကိုပြေဝဆုံလင်းသူလို့မြင်ကြပါတယ်။ဒီလောက်တောင်ပြောင်မြောက်အသက်ဝင်လာတဲ့ပကြီးဖန်တီးချက်တွေကိုရေးဆွဲတဲ့သူကပကြီးဆွဲရတာထက်ဗပုထုရတာကိုပိုပြီးနှစ်သက်တယ်တဲ့။ဘဘူဟာသူ့ရဲ့အချစ်ဦးလို့လည်းပြောခဲ့ပါသေးတယ်။မေရော်မာရီနဲ့အတူအပူဇော်စတဲ့ခံနဲ့တားတော်ငယ်ရွယ်ပြိုမြင့်တဲ့ဒါဝိနဲ့မောရှေရဲ့အမျက်ဒေါသလို့အမည်ရတဲ့ဗဗုရုပ်ထုတွေမှာသူ့ရဲ့အနုစိတ်မော်ဝင်ဖန်တီးချက်တွေကိုတွေ့ခဲ့ရပါတယ်။အနုပညာဖန်တီးချက်တွေမှာပူးဝင်နေတဲ့လူသားဗဟိုပြုဝါဒကိုဖော်ထုတ်သူဒီလိုပုံကိုယ်တွေကြောင့်ကက်သလစ်အသင်းတော်ကိုအာခံတဲ့အသင်းတော်ပြုပြင်ပြောင်းလဲရေးလှုပ်ရှားမှုကြီးပေါ်ထွက်လာခဲ့တာကိုတော့မငြင်းနိုင်ပါဘူး။တတိလင်းလင်းပြောပြရရင်သူ့ရဲ့ဖန်တီးမှုတွေဟာခရိယန်သမိုင်းရဲ့အထင်ကရသမိုင်းဝင်ဖြစ်ရကြီးဖြစ်ခဲ့ရပြီးကမ္ဘာအနုပညာလောကအတွက်ကတော့မျက်နှာစာရှုခင်းအသစ်ကိုဖွင့်လှစ်လိုက်ခြင်းပဲဖြစ်ပါတယ်။ဒါကြောင့်မိုက်ကယ်အန်ဂျလိုကိုအသင်းတော်အတွင်းအပြင်ကလူသားတွေကိုအမြင်ဖွင့်ပေးခဲ့တဲ့မဟာလူသားတဦးရဲ့လို့အသင်းတော်သမိုင်းမှာမှတ်တမ်းတင်ထားတာကိုတွေ့ရှိကြရပါတယ်။